ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာနိုင်ငံဘက်ကလူမျိုးတုံးတပ်ဖြတ်မှုတွေကိုကျူးလွန်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာကမ်ဘီယာနိုင်ငံကအခုလ17ရက်နေ့မှာအမှုတင်သွင်းခဲ့ပါတယ်။အဲဒီလိုဆွဲချက်တင်လိုက်တဲ့အပေါ်မှာလူခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကကြိုးစိုးထားပါတယ်။ဒါပေမဲ့ ICJ နိုင်ငံတကာခုံရုံးရောက်သွားတဲ့ဒီအမှုဟာတာဝန်ရှိသူတဦးတယောက်အဖွဲ့အစည်းတစ်ခုခုကိုဆွဲချက်တင်တာမဟုတ်ဘဲနိုင်ငံလိုက်တာဝန်ရှိတဲ့သဘောဆောင်တယ်လို့ဆိုတာသတိပြုသင့်တယ်လို့မြန်မာဥပဒေပညာရှင်တဦးကထောက်ပြပါတယ်ပြည်တွင်းအစုအဖွဲ့တွေရဲ့သဘောထားကိုမဆုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံကရခိုင်ပြည်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အဲ့ဒီလိုဖြစ်ရပ်တွေကိုတာစီရေးနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တယ်ဆိုတဲ့ဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကကမကထပြုပြီး ICJ နိုင်ငံတကာတရားရုံးမှာအမှုဆွဲတင်လိုက်တာပါဂမ်ဘီယာကတင်တဲ့အမှုတွဲထဲမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုမြန်မာဘက်ကချက်ချင်းရပ်တန့်စေဖို့အတွက်ယာယီအရေးယူပေးဖို့တောင်းဆိုချက်လည်းပါဝင်ပါတယ်ရခိုင်ပြည်မြောက်ပိုင်းမှာ2019ခုနှစ်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုအတွင်းရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကအခမ်းအနပြောဆိုထားကြတာပါပြည်မှုကျူးလွန်သူတွေကိုအရေးယူလိုက်မယ်ဆိုရင်ပြဿနာတွေပြည်လည်သွားမယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်ဟောင်းဦးအေးလွင်ကဘူယိုအေးကိုပြောပါတယ်
နိုင်ငံတော်အစိုးရကလည်းစုံစမ်းစစ်ဆေးရေးမှုတွေလုပ်တယ်။တပ်မတော်ဘက်ကလည်းစုံစမ်းစစ်ဆေးမှုတွေလုပ်တယ်။အပြည်ပြည်ဆိုင်ရာကလည်းစုံစမ်းစစ်ဆေးရေးတွေလုပ်တယ်။စုံစမ်းစစ်ဆေးလောက်အောင်အနိဋ္ဌာယုံများသည်ဖြစ်ခဲ့သည်။အဲ့တော့အဲ့ဒါကိုကျူးလွန်တဲ့သူတွေကလည်းပဲဥပဒေအရသူတို့ရဲ့ပြစ်ဒဏ်တွေကိုခံရမယ်။အဲ့လိုပြစ်ပနဲ့ပြည်တွင်းနဲ့စုံစည်းပြီးတော့ကကျွန်တော်တို့အချက်လက်တွေဖလှယ်ပြီးတော့ကတကယ်ဒုက္ခရောက်နေတဲ့လူတွေရဲ့ဒုက္ခကိုအတိအမှန်ပြုမယ်။နောက်ပြီးတော့ကပြည်မှုကျူးလွန်တဲ့လူတွေကိုလည်းအရေးယူမယ်ဆိုရင်ကျွန်တော်စိတ်ထင်ပြဿနာပြည်လဲသွားပါလိမ့်မယ
်အဖွဲ့ဝင်နိုင်ငံပေါင်း50ကျော်ပါဝင်တဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားဂမ်ဘီယာနိုင်ငံက ICJ မှာအမှုတင်သွင်းလိုက်တဲ့အပေါ်မြန်မာအစိုးရဘက်ကတုံ့ပြန်မှုတစုံတရာမပြုသေးပေမဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တူဆွမ်းကတော့ဥပဒေကြောင်းအရတုံ့ပြန်သွားမယ်လို့ဆိုပါတယ်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတော့သူတို့အနေနဲ့ရခိုင်ဒေသကိုတွားရောက်ပြီးစစ်ဆေးမှုတွေအကြိမ်ကြိမ်လုပ်ခဲ့ပြီးလူမျိုးတုံးတပ်ဖြတ်တယ်ဆိုတဲ့အထောက်အထားမတွေ့ခဲ့တာကြောင့်ဒါဟာတစ်ဖက်သက်ဆွဆွဲချက်ဖြစ်တယ်လို့အဖွဲ့ဝင်ဦးယူလွင်အောင်ကပြောပါတယ်
ကျွန်တော်တို့လည်းရခိုင်ကိုမတည်တုံးနေလို့ရောက်ခဲ့ပြီးပြီ။ဘင်္ဂါလီကိုလူမျိုးတုံးတက်ဖြတ်တယ်ဆိုတော့အထောက်အထားကျွန်တော်တို့ကမတွေ့ဘူးဗျ။မတွေ့တော့ကျွန်တော်တို့လည်းဒါနဲ့ပတ်သက်လို့ဘာမှမပြောခဲ့ဘူးပေါ့လေ။သူတို့ကဘေဟာကိုကြည့်ပြီးတော့လူမျိုးတုံးတက်ဖြတ်တယ်လို့ဆွဆွဲလေကျွန်တော်တို့လည်းနားတော့မလဲဘူး။တကယ်တမ်းကျတော့တစ်ဖက်သက်ဆွဆွဲချက်လို့တော့ကျွန်တော်တို့ကမြင်တာပေါ့
။ရခိုင်ပြည်မြောက်ပိုင်းကရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနိုင်ငံတကာကမြန်မာနိုင်ငံအပေါ်အရေးယူပိတ်ဆို့မှုတွေရှိနေပြီးအခုချိန်ထိဒုက္ခသည်တွေနေရပြန်ရေးကိစ္စနဲ့ပတ်သက်လို့ဝေဖန်ခံနေရတာပါ။မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပေမဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ကိုတော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။မြန်မာနိုင်ငံအနေနဲ့အခုလိုတခြားနိုင်ငံတခုကကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာအမှုဆွဲတင်လိုက်တာဟာတနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်ပြီးဒီအပေါ်ကိုအားလုံးပူးပေါင်းဆောင်ရွက်ပြီးတုံ့ပြန်ဖို့လိုတယ်လို့ဥပဒေပညာရှင်ဒေါက်တာစလိုင်းငုံကျုံမြန်ကပြောပါတယ်
။ဒီကိစ္စတတ်မတော်ကိစ္စတစ်ခုတည်းမဟုတ်အစိုးရကိစ္စတစ်ခုတည်းမဟုတ်သတ္တောတခုတည်းကိစ္စလည်းမဟုတ်ဘူးအစိုးရလို့ပြောတဲ့အချိန်မှာဒီအုပ်ချုပ်ရေးပိုင်းကတောင်းတဲ့အစိုးရအဖွဲ့တခုတည်းကိုပြောတာမဟုတ်ဘူးတနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်ဒီလိုမျိုးနိုင်ငံတကာမျက်နှာမှာမြန်မာနိုင်ငံတိုက်ခတ်ကြဆရာတွေဖြစ်လာတဲ့အချိန်မှာကိုယ်အချိုးစီပွားကိုယ်ပါတီကိုယ်လူမျိုးအဲ့ဒါမျိုးတွေမထားဘဲနဲ့ကျွန်တော်တို့အားလုံးကမြန်မာဖြစ်တဲ့ဆိုတော့စိတ်ထားနဲ့ပြန်ပြီးတော့တုံ့ပြန်ဖို့လိုတယ်လို့ထင်ပါတယ်နောက်ပြီးတော့ပြဿနာတခုနဲ့တခုကိုကျွန်တော်တို့မရောဖို့လိုပါတယ်ပြည်တွင်းမှာဖြစ်တဲ့ပြဿနာပြည်တွင်းပြဿနာပါအခုကပြည်တွင်းပြဿနာမဟုတ်ပါဘူးပြည်တွင်းမှာဖြစ်တဲ့ပြဿနာနိုင်ငံတကာပြည်ထောင်စုဖြစ်လာတာကိုခွဲပြီးတော့မြင်တတ်ဖို့လိုပါတယ်လို့ကျွန်တော်ကတော့ယူဆပါတယ
်အခုမြန်မာနိုင်ငံကို ICJ တရားရုံးမှာအမှုဆွဲတင်ထားတဲ့ဂမ်ဘီယာနိုင်ငံဟာသူတို့ရဲ့အစိုးရတက်လက်ထက်မှာဆိုးရွားလုံးနဲ့အာဏာရှင်စနစ်နဲ့လူအခွင့်အရေးပြဿနာတွေကိုရင်ဆိုင်ခဲ့ရတဲ့အတွေ့အကြုံရှိတာကြောင့်ဒီကိစ္စမှာအခုလိုဥဆောင်လုပ်ကိုင်တဲ့အပေါ်နိုင်ငံတကာအသိုင်းအဝန်းကကြိုးစိုးနေကြပါတယ်